Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2020ပြည့်နှစ် January လ10ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အီရန်နိုင်ငံတဟီရန်မြို့တော်မှာလူပေါင်း186ယောက်သေဆုံးခဲ့တဲ့ယူကရိန်းခီးစဉ်ရဲ့လေယာဉ်မစ်ဆိုင်းလုံးနဲ့ပစ်ခတ်ရတာမဟုတ်တဲ့ကြောင်းအီရန်ရက်ဖက်လေယောင်ဌာနကြီးကညှင်းဆန်လိုက်ပါတယ်။ပြည်သူများရှိချင်းဖြင့်ရှစ်သတင်းပတ်နောက်မှမြန်မာနိုင်ငံကိုလာမယ့်အကြောင်းပြည်သူနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှွန်နဲ့အတူကြီးညာပေးမှာပါအ
ဲဒီနောက်ဆက်ပြီးတော့နားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ချင်းပြည်နယ်ပလောက်ဝမြို့နယ်ထဲမှာပုံမှန်144ညမထွက်ရအမိန့်တက်တန်း2လထပ်တိုးလိုက်ပါတယ
်ဒေသရဲ့အခြေအနေလူဝဲချက်အရတက်တန်းကူတော့ပေါ့နော်ချင်းပြည်တွေမကောင်းလို့ဟုတ်တာပေါ့နော်
ပလဝမြို့နယ်အုတ်ချုပ်ရည်မှုနဲ့အတူဒေသခံတွေရဲ့ပြောကြားချက်တချို့ကိုနားဆင်ကြရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်နေလို့စစ်ဘေးရှောင်နေရတဲ့အရှူချင်းတိုင်းရင်းသားတွေတိုးလာပါတယ်။ထိုင်းအစိုးရက PVCC နှိမ်နင်းနေတဲ့အတွက်မြန်မာဘက်ကဝင်လာတဲ့မူရစ်စိတ်ကြွစေးပမာဏညော့ကျလာတယ်လို့2019နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံမှာတွေ့ရတဲ့အမိုနီယာအဆုတ်ရောင်ရောဂါပိုးသစ်တစ်မျိုးကိုကြိုတင်ကာကွယ်ရေးမြန်မာ့ဌာနကစောင့်ရွက်နေပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်စုမြမွန်တို့ကပြောပြပါမယ်ရှင
်။ UN ငွေတူဟီရန်မျိုးတော်လေယံဝန်ကနေပြန်တွေ့ပြီးတိတ်မချခင်မှာပဲဖြစ်ချက်သွားတဲ့လူပေါင်း186ယောက်သေဆုံးခဲ့ရတဲ့ယူကရိန်းခီးစဉ်လေယံဟာမစ်ဆိုင်းလုံးနဲ့ပစ်ခတ်ရတာမဟုတ်တဲ့ကြောင်း UN ရက်ဖက်လေကြောင်းဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။မစ်ဆိုင်းလုံးနဲ့ပြစ်ချက်ခံရတာမဟုတ်ဘူးဆိုတော့ထေချာတဲ့အကြောင်းအလီအက်ဇာရာကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာညှင်းဆန်သွားတာပါ။အီရန်ထိတ်တန့်တပ်မှုတစ်ယောက်ကိုအမေရိကန်ကလေကြောင်းကနေတုတ်တင်ခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့အမေရိကန်တပ်တွေခြေစိုက်ထားတဲ့အီရန်နိုင်ငံတွေက latest scan တစ်ခုကိုအီရန်နိုင်ငံကပက်ထိန်တဲ့မစ်ဆိုင်းလုံးတွေနဲ့တိုက်ခိုက်ခဲ့တဲ့နေ့မှာပဲလေယာဉ်ပြစ်ချက်ခဲ့တာဖြစ်ပါတယ်။ယူကရိန်းလေယာဉ်ကိုထိမှန်ခဲ့တယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းအတိုတစ်ခုကိုလည်း New York Times သတင်းစာကမနေ့ကပဲဖော်ပြခဲ့တာပါ။မစ်ဆိုင်းတုံးလို့ယူဆရတဲ့အရာဝတ္ထုတစ်ခုကလေယံကိုထိမှန်ရာကမီးလောင်သွားတဲ့လေယံဟာနောက်ကျောင်းပြန်လဲဖို့ကြိုးစားရင်းပြစ်ချက်လာလို့လည်းသတင်းကဖော်ပြပါရယ်။အီရန်ကတော့လေယံပြစ်ချက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မှုအမေရိကန်ကအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံမှုဆိုင်ရာဘုတ်ဖွဲ့ NTSB ကိုဖိတ်ကြားထားပါရယ်။အီရန်နိုင်ငံကဖိတ်ကြားချက်ကိုတရားဝင်လက်ခံရရှိခဲ့ပြီးတဲ့နောက်ကိုယ်စားလှယ်ဆစ်လွတ်ထားတဲ့အကြောင်းလဲမနေ့တုန်းကပဲ NTSB ကကြေညာချက်ထုတ်ပြန်ထားတာပါ။လင်းထုတ်လုပ်တဲ့ဘောဝင်ကုမ္ပဏီကိုလည်းအီရန်တာဝန်ရှိသူတွေဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေကြီးထွားနေပြီးအမေရိကန်ကပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အတွက်အမေရိကန်စုံစမ်းစစ်ဆေးသူတွေအနေနဲ့ဘလောက်တိုင်းတာထိပါဝင်ခွင့်ရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စုံစမ်းစစ်ဆေးမှုမှာတော့ပြစ်ချက်တဲ့လီချောင်းလန်းရဲ့နိုင်ငံရင်းဖြစ်တဲ့ယူကရိန်းနိုင်ငံကလည်းပူးပေါင်းပါဝင်နေပါတယ်
။အီရန်မှာယူကရိန်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်ကမ္ဘာတဝှမ်းလေကြောင်းလိုင်းတွေကအီရန်ကိုသွားတဲ့လေယာဉ်ခီးစဉ်တွေကိုဖျက်ခဲ့ကြပါတယ်။အီရန်ကမစ်ဆိုင်းတုံးနဲ့မှားယွင်းပစ်ခတ်ခဲ့လို့ယူကရိန်းလေယာဉ်ပြတ်ကျခဲ့တာလို့အမေရိကန်နဲ့ကနေဒါကယုံကြည်နေပါတယ်။ပုံထုနေတုန်းကလေယာဉ်ပြတ်မကျခင်အီရတ်မှာရှိတဲ့လေတပ်အခြေစိုက်စခန်းပေါ်အီရန်ကမစ်ဆိုင်းတုံးတွေနဲ့အစောပိုင်းမှာပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့ကလေကြောင်းလိုင်းတော်တော်များများကအီရန်နဲ့အီရတ်လေကြောင်းပိုင်နက်တွေဘက်ကနေပြန်တန်းတာကိုရှောင်ရှားခဲ့ကြတာပါ။ဂျာမနီကလူဖ်တန်ဇာလေကြောင်းနဲ့ဩစတြီးယားလေကြောင်းလိုင်းတွေကအီရန်နိုင်ငံတဟီရန်မြို့တော်ကိုသွားတဲ့လေယာဉ်ခီးစဉ်တွေကို January 20ရက်နေ့အထိဖျက်သိမ်းထားပါတယ်။ Dutch လေကြောင်းလိုင်းဖြစ်တဲ့ KLM ၊ပြင်သစ်က Air France လေကြောင်းလိုင်းတွေကလည်းသူတို့လေယာဉ်တွေကိုအီရန်နဲ့ Iraq လေကြောင်းပိုင်နက်တွေဘက်ကနေလောလောဆယ်မသွားဖို့တားထားတယ်လို့ Norway က Air Shuttle ကလည်းဒူဘိုင်းကိုသွားတဲ့ခီးစဉ်ကိုအီရန်ရဲ့အခြေအနေကြောင့်လမ်းလွှဲထားတယ်လို့ကြေညာထားပါတယ်။ Taiwan က China Airlines ကလည်းအီရန်နဲ့ Iraq နိုင်ငံတွေဘက်ကမပြန်ဘူးလို့အသိပေးထားတယ်လို့ Malaysia လေကြောင်းလိုင်းကလည်းသူတို့လေယာဉ်တွေအီရန်နိုင်ငံဘက်ကနေဖြတ်ပြန်တာကိုရှောင်ထားတယ်လို့ပြောပါရယ်စင်ကာပူလေကြောင်းလိုင်းဩစတြေးလျက Qantas လေကြောင်းလိုင်းတွေကလည်းအီရန်အီရတ်နိုင်ငံတွေပေါ်ပြန်တဲ့ခီးစဉ်တွေကိုလမ်းကြောင်းပြောင်းပြန်တန်းနေကြပါရယ်တူရကီက Turkish လေကြောင်းလိုင်းနဲ့ UAE by Emirates လေကြောင်းလိုင်းတွေကတော့တဟီရန်မြို့တော်ခီးစဉ်တွေကိုဆက်လက်ပြေးဆွဲပြန်တန်းနေတယ်လို့ Aeroflot Kuwait လေကြောင်းနဲ့ China Southern လေကြောင်းလိုင်းတွေကလည်း စနေတနင်္ဂနွေတဟီရန်ကိုသွားမဲ့ခီးစဉ်တွေကိုစီစဉ်ထားတဲ့အတိုင်းသွားမယ်လို့သူတို့ရဲ့ website တွေပေါ်မှာဖော်ပြထားကြပါတယ်
။အမေရိကန်သံတမန်တော်နဲ့ Trump အနေနဲ့ UN ငင်းပေါ်နောက်ထပ်စီးရီးရရေးယူမယ်ဆိုရင် Congress တို့ရဲ့တည်ပြီးချက်ရယူရမယ်ဆုံးဖြတ်ချက်တစ်ချက်ကိုအတိုက်ခံ Democrat ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတည်ပြုလိုက်ပါတယ်။မင်းတို့ကမဲခွက်ရမှာတော့သမရရဲ့ Republican Party ကကိုယ်စားလှယ်3ယောက်ပါဝင်ထောက်ခံမဲ့224မဲ့ကန့်ကွက်မဲ့194မဲ့နဲ့အတည်ပြုလိုက်တာပါ။အလားတူဆုံးဖြတ်ချက်တစ်ချက်ကိုထက်လွတ်တော်မှာရှေ့သတင်းပတ်ထဲမဲခွက်ကိုလည်းစီစဉ်ထားပါတယ်။ Iran 2တပ်ဖွဲ့ခေါင်းဆောင်ပိုချိုချီကာဆင်ဆူလာမနီကိုပြီးခဲ့တဲ့သတင်းပတ်ထဲသမရ Trump ရဲ့အမိန့်နဲ့တုတ်တင်ခဲ့ပြီးနောက်မှာပဲအောက်လွှတ်တော်မှာမဲခွက်ခဲ့တာပါ။သမရ Trump ကတော့ Iran Quds 2တပ်ဖွဲ့ခေါင်းဆောင်ရဲ့တက်တလို့ချင်းချောက်မှုအနေနဲ့ရှိနေကြောင်းပြောခဲ့ပေမဲ့အသေးစိတ်ကိုတော့အစိုးရမှမပြောခဲ့ပါဘူး။ဒါပေမဲ့ဆူလမနီဟာအီရန်နိုင်ငံဘက်ကမျိုးကအမေရိကန်တန်ရုံကိုဖောက်ခွဲတက်ခတ်ဖို့စီစဉ်နေတဲ့အကြောင်းမနေ့ကပဲပြောခဲ့ပါတယ်။ဘက်ကမျိုးကနိုင်ငံတကာလေဆိပ်နီးကားနဲ့သွားနေတော့အမေရိကန်ကဝေထိန်ဒရုန်းနဲ့တက်ခတ်ခဲ့ချိန်မှာချင်းချောက်မှုနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုဖို့အမေရိကန်ဆိုတာတာဝန်ရှိသူတွေငင်းဆန်ခဲ့တဲ့အတွက်လဲဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်ပါတီဝင်တချို့ကပါဝေဖန်တာတွေခံခဲ့ရပါတယ်။ဒါပေမဲ့အင်ဂျီရိုမှာသမရကတင်းတောက်တွေကိုပြောတဲ့အချိန်မှာတော့တန်ရုံကိုဖောက်ခွဲတက်ခတ်ဖို့ကြံစီနေတဲ့အကြောင်းနဲ့ဒီမတန်ငယ်မှာလဲအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးပြီးတခြားလူတွေဒဏ်ရာခဲ့တဲ့တက်ခတ်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။အောက်လွှတ်တော်မှာအတီးပြုတ်လိုက်တဲ့ဆုံးဖြတ်ချက်ဟာမလိုက်နိုင်မဖြစ်လိုက်နိုင်ရမယ်ဆုံးဖြတ်ချက်မျိုးမဟုတ်ပေမဲ့လဲအရေးကြီးတဲ့ဆုံးဖြတ်ချက်တရားအဖြစ်လွှတ်တော်ဥက္ကဋ္ဌနန်စီ ဖလိုစီကမဲမခွဲခင်မှာပဲပြောဆိုထားပါတယ်။ဒေါ်နယ်ထရန့်ကိုအမေရိကန်ထောက်ခံကြတဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်တွေကတော့ဆုံးဖြတ်ချက်ဟာအဓိပ္ပာယ်မဲ့ပြီးခြေကဥပဒေကအနှင်းထားတဲ့သမရရဲ့လုတ်ပိုင်ခွင့်အာဏာကိုကန့်သတ်နိုင်မှာမဟုတ်တဲ့အကြောင်းလဲဝေဖန်ခဲ့ကြပါတယ်
။အီရတ်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်တွေရုတ်သည်ရေးဆွေးနွေးပြင်ဆင်ဖို့အတွက်အမေရိကန်ကတန်တမန်တစ်ဖွဲ့ဆီလွတ်ပါလို့အီရတ်ယာယီဝန်ကြီးချုပ်အဒဲလ်အဗဒဲလ်မာဂဒီကတောင်းဆိုလိုက်ပါတယ်။အီရတ်နိုင်ငံထဲကနေနိုင်ငံသားတပ်တွေရုတ်သည်ရေးဆုံးဖြတ်ချက်ကိုအီရတ်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ဒီဆုံးဖြတ်ချက်အတိုင်းအကောင့်ထဲပုံမဲ့အစီအစဉ်လုပ်နိုင်ဖို့အတွက်တန်တမန်တွေဆီလွတ်ရေးကိုဝင်ကြီးချုပ်မာဂဒီကအမေရိကန်နိုင်ငံသား၏ဝင်ကြီးမိုက်ပွန်ပေယိုကိုကြာသာပြည်တွင်ညတုန်းကဖုန်းဆက်သွဲပြောခဲ့တယ်လို့အီရတ်ဝင်ကြီးချုပ်ယုံကပြောပါတယ်။ IS စစ်သွေးကြွတွေပြန်လည်ဦးမော်လာမာကိုတားဆီးကာကွယ်နေတဲ့အီရတ်တပ်တွေကိုအကူအညီပေးဖို့အတွက်အီရတ်နိုင်ငံတော်မှအမေရိကန်တပ်ဖွဲ့ဝင်9200လောက်ဖြန့်ချထားပါတယ်။ Jihad စစ်ပွဲဆင်နွှဲနေသူတွေကိုနှိမ်နင်းတဲ့နေရာမှာကူညီဖို့အီရတ်အစိုးရကအမေရိကန်ဦးဆောင်တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေကို2014ခုနှစ်ကဖိတ်ခေါ်ခဲ့တာပါ။အစိုးရအချင်းချင်းသဘောတူပြီးအဲ့ဒီလိုနိုင်ငံသားတပ်တွေဖြန့်ချထားတဲ့ကိစ္စအပေါ်အီရတ်လွှတ်တော်မှာဘယ်တော့မှအတည်ပြုချက်မယူခဲ့ပါဘူး။ဒါပေမဲ့တနင်္ဂနွေနေ့ကတော့အီရတ်လွှတ်တော်ကနေနိုင်ငံသားတပ်တွေအားလုံးပြန်ရုပ်သိမ်းရေးကိုမဲခွဲအတည်ပြုခဲ့တာပါ။အဲ့နောက်အမေရိကန်တပ်တွေအီရတ်နိုင်ငံထဲကထွက်ဖို့ပြင်ဆင်နေတဲ့အကြောင်းအီရတ်မှာရှိတဲ့အမေရိကန်တပ်မှူးကြီးတွေကတခြားနိုင်ငံတပ်မှူးကြီးတွေစီကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီစာဟာမှားယွင်းပို့ခဲ့တာဖြစ်တယ်လို့ပန်တဂန်စစ်ဌာနချုပ်ကနောက်ပိုင်းမှာပြောပေမဲ့ဘာသာပြန်စာသားနဲ့လက်မှတ်ထိုးထားတဲ့စာကိုသူ့ရဲ့ရုံးကလည်းလက်ခံရရှိတယ်လို့ဝန်ကြီးချုပ်အက်ဘရယ်မာဂဒီကပြောပြီးတော့ရှင်းလင်းဖို့တောင်းဆိုထားပါတယ်။နိုင်ငံသားတပ်တွေရုတ်သိမ်းဖို့အီရတ်လွှတ်တော်ရဲ့အတည်ပြုချက်အပေါ်ဥပဒေကြောင့်အရခိုင်လုံတဲ့ရှင်းပြချက်ပေးဖို့အတွက်အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကလည်းတောင်းဆိုထားကြပါတယ
်။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ UAE American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်သမ္မတရှီချင်းဖင်ရဲ့ရှီသတင်းပတ်နောက်မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်ပါတယ်။သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြင့်ရှီသတင်းပတ်တောက်ချာနေစနေနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောဝင်ရသူဟွာချွန်ယွန်းကိုကူကပ်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားတာပါ။ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တယ်လို့မြန်မာနိုင်ငံကို19နှစ်တွင်ပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်ပါတယ်။တရုတ်ဒုတိယနိုင်ငံကြားရေးဝန်ကြီးလူချောဝေးကတော့တရုတ်သမ္မတရဲ့ခီးစဉ်ဟာနှစ်နိုင်ငံကြားဆက်ဆံရေးမှာခက်တစ်တစ်ခက်ကိုအဆပြုနိုင်မှာဖြစ်ကြောင်းဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့လည်းအစိုးရပဲစင်ဝါသတင်းကဖော်ပြထားတာပါ။ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်မြန်မာခေါင်းဆောင်အနေနဲ့တွေ့ဆုံမှာဖြစ်တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်သဘောတူညီချက်လက်မှတ်ရေးထိုးတဲ့အခမ်းအနားတွေကိုတက်ရောက်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ ဒီအစိုးရအားပေါ် Global Times သတင်းစာကလည်း2020ပြည်နှစ်ရာတရုတ်နဲ့မြန်မာတရမဆက်ဆံရေးထူထောင်တဲ့အနည်း80ပြည့်ဖြစ်တဲ့အတွက်တရုတ်ကဲခတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခီးစဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့တရုတ်သမ္မတရဲ့ခီးစဉ်အတွင်းနိုင်ငံခြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းလည်းပြောဆိုထားကြပါတယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်အရေးကိစ္စအပအဝင်နိုင်ငံတကာရေးရာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာ
ပါ။
ဒေတာရင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးတွေ့ခဲ့ကြပါတယ်အခြေအလဲပိုင်းဒေတာမှာဖြစ်နေတဲ့အခြေအနေတောင်ကျောက်ပင်လယ်ကိစ္စရခိုင်ပြည်နယ်ကိစ္စနဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးဖြစ်ပါတယ်အခြေအလဲပိုင်းမှာအခြေအနေတွေပိုဆိုးမလာအောင်တက်ဆိုင်သူအားလုံးထိန်းသိမ်းသိမ်းလှုပ်ကြဖို့အင်ဒိုနီးရှားရောဂျပန်ကပါမျှော်လင့်ပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကပြောသွားတာပါရခိုင်ပြည်နယ်တည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပံ့ပိုးကူညီပေးနေတဲ့နိုင်ငံတွေထဲမှာဂျပန်နဲ့အင်ဒိုနီးရှားလည်းပါဝင်နေတာပါတောင်တရုတ်ပင်လယ်တွေကတရုတ်နဲ့အင်ဒိုနီးရှားကြားရေနံနိမိတ်အငင်းပွားနေတဲ့နေရာနှားမှာကျွန်းတွေမှာဒီဂျပန်ကငါးဖမ်းလုပ်ငန်းနဲ့စွန့်ရင်လုပ်ငန်းတွေရင်းနှီးမြှုပ်နှံဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းမှာအင်ဒိုနီးရှားကတိုက်တွန်းခဲ့ပါတယ်ဝန်ကြီးတိုရှီမစ်ဆူမိုတဂီနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့အစောပိုင်းကတွေ့ဆုံခြင်းအတွင်းမှာနာတူနာကျွန်းစုတွေမှာဂျပန်ရင်းနှီးမြှုပ်နှံဖို့အတွက်သမ္မတဝီဒိုဒိုကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်
ကမ္ဘာကြီးဒေါ်လာ 2.95 ဘီလီယံလောက်တန်ဖိုးရှိတဲ့အမေရိကန်ပြည်ထောင်စုကနောက်ဆုံးပေါ် F-35 ချက်တိုက်လျင်12စင်းကိုစင်ဝင်နိုင်ငံကိုရောင်းချဖို့အမေရိကန်ကအတည်ပြုလိုက်တဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတယောက်ကအတည်ပြုပါတယ်။ခင်မီတိုက်လျင်၄စင်းကနေ12စင်းထိဝယ်ယူဖို့စီစဉ်နေတဲ့အကြောင်းစင်ဝင်နိုင်ငံကမိနစ်တုံးကပဲကြေညာထားတာပါ။ချက်တိုက်လျင်တွေရောင်းချဖို့အမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုခဲ့ပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကအတည်ပြုချက်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းအမေရိကန်ကာဝေးဌာနလူညွှန်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု agency DSCA ကပြောဆိုထားတာပါ။အာရှပစိဖိတ်ဒေသမှာစင်ကာပူနိုင်ငံဟာမဟာဗျူဟာကျတဲ့မိတ်ဆွေနိုင်ငံတစ်ခုဖြစ်သလိုလူညွှန်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအခေအားကျတဲ့မိတ်ဖက်လည်းဖြစ်နိုင်ငံရေးတည်ငြိမ်မှုတွေစီးပွားရေးဖွံ့ဖြိုးမှုတွေမှာအရေးကြီးတဲ့အင်အားစုလည်းဖြစ်တယ်လို့နိုင်ငံလူညွှန်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု agency ကပြောဆိုထားပါတယ်။တိုင်လီရင်နေရောင်းချမဲ့အစီအစဉ်ကြောင့်ဒေသတွင်းမှာချီဟန်စီချီငွေရှာအပြောင်းလဲမဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုထားတာပါစင်ကာပူစစ်တပ်မှလက်ရှိသုံးနေတဲ့ F-16 တိုက်လေယာဉ်တွေဟာခက်မမီတော့တာကြောင့်အစားထိုးဖို့နှစ်တော်ကြာခဲ့ကပြင်ဆင်နေတဲ့စင်ကာပူနိုင်ငံကအခုနောက်ဆုံးအမေရိကန်လို F-35 တိုက်လေယာဉ်တွေကိုဝယ်ယူဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ် Direct from Washington The
Voice of America The VOA တောက်ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါအခုသတင်းလွှာတွေထဲမှာတော့အရင်ဆုံးချင်းပြည်နယ်ပလဝါမြို့နယ်မှာညမထွက်ရအမိန်တက်တန်းတိုးတဲ့အကြောင်းပြောပြမှာပါချင်းပြည်နယ်ပလဝါမြို့နယ်မှာလုံခြုံရေးအခြေအနေအရညမထွက်ရအမိန်ပုံမှန်144ကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့တက်တန်းနှစ်လထပ်တိုးလိုက်ပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးမြင်းမြုပ်မိုင်းနှိမ့်မိတာဖမ်းဆီးခံရတာလို့ဒုက္ခမျိုးစုံကိုဒေသခံတွေရင်ဆိုင်နေရတယ်လို့စစ်ရှောင်းတွေလည်းတိုးလာနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလဲဝဒေသရဲ့လုံခြုံရေးအခြေအနေလိုအပ်ချက်အရညမထွက်ရမိတ်ကိုထုတ်ပြန်တာလို့ပလဲဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ
်ဒေသရဲ့အခြေအနေလိုအပ်ချက်အရတည်တံ့ပူတော့ပေါ့နော်ချင်းပြည်တွေမကောင်းလို့ထုတ်တာပေါ့နော
်ပလဲဝမြို့နယ်တွင်းရှိလမ်းမကြီးတွေအများပြည်သူသွားလာရလမ်းလမ်းတွယ်လမ်းကြားအများပြည်သူနဲ့သက်ဆိုင်တဲ့အဆောက်အုံနေရာတွေမှာစူပူလှုပ်ဆော်လို့တဲ့ရွယ်ချက်နဲ့ဖြစ်စေပြည်မှုတစုံတရာကျူးလွန်တဲ့ရွယ်ချက်နဲ့ဖြစ်စေလူငါးဦးသို့မဟုတ်ငါးဦးသက်ပို၍ဖြစ်စေစုဝေးချင်းစီတန်းလှည့်လည်ချင်းဟိအော်ကျွေးကြော်ချင်းလှုပ်ဆော်ချင်းရုံရင်းဆန်ခပြုလုပ်ချင်းတို့ကိုလည်းမပြုလုပ်ဖို့အမိတ်ဆာမှာဖော်ပြထားပါတယ်။အဆိုပါထုတ်ပြန်ချက်ကိုဖောက်ပြကျူးလွန်ရင်ဒီဇယ်ဥပဒေအရရေးယူသွားမယ်လို့ပလဲဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်လက်မှတ်နဲ့ထုတ်ပြန်ထားတာဖြစ်ပါတယ်။ညမထွက်ရမိတ်ထုတ်ပြန်တာကြောင့်အခက်အခဲတွေရှိနေတယ်လို့ပလဲဝမြို့ခံဦးသိန်းဦးကပြောပါတယ
်။ညမထွက်ရဆိုလို့ချင်းနိုင်ရို့တင်းသွားမိမှာတို့နိုင်ရို့တို့ပါညာကြအဲ့ဒါမျိုးကြီးချတော်တော်လေးကိုဖက်ကြည့်ကြတာပေါ့။ပလဲဝမြို့မှာတော့လူစုရေးရတော့ဒီတာပေါင်းပြီးတော့ပြင်းနေတာလို့ပါလို့ထင်ပါတယ်လို့ကျွန်တော
်ပလဲဝါမြို့နယ်အတွင်းမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံရွာသားတွေမိုင်းနှိမ့်မိတာ ဘယ်သူဖမ်းထွားမှမသိပဲဖမ်းဆီးခံရတာတွေနဲ့လုံခြုံရေးလုံးဝမရှိပဲဖြစ်နေတယ်လို့ချင်းလူအခွင့်အရေးဖွဲ့ရဲ့သတိတာကိုတေးရာကပြောပါတယ
်ဒီလက်အတွင်းမှာကအခဏရက်နဲ့ပေါ့နော်မျိုးသမီးတယောက်သုံးပါနေတယ်မဟုတ်ဘူးလားမိုင်းမင်းမျိုးတော့အဲ့ဒီမျိုးသမီးကလေဝမရှိလို့ပြောရမယ်ခုစစ်တေချီဖို့ကြတယ်နော်အဲ့လိုတစ်ခုရှိတယ်ဒီလိုလူတယောက်ဆက်မှပြောက်နေတယ်အဲ့ဒီလက်ခဏရက်နဲ့မှာပဲကျောက်တာလည်းအဲ့ဒီစီဖလောင်းရမာတာဝန်ကျတဲ့ကျောင်းပြပြီးပေါ့နော်အဲ့ဒါသူကပလေးဝါမှာဒီတာဝန်ချတဲ့နေရာမှာတွားတဲ့ချိန်မှာသူကပြောက်ဆုံးတာဖြစ်တယ်ဒါအထွေအပြေတဲ့ဆင်းရဲဖြစ်ဖြစ်ကြတာမသိရဖြစ်ပြီးပေါ့နော်ပုံချူရင်းကလုံးဝမရှိဘူးချုပ်လို့ရပြီလေအဲတမ်းနဲ့တူကိုအင်းချောက်တာဒီရှိတယ်လားလေပေါ့နော်ဒီတော့ကြောက်ကြတာပေါ့တစ်ဖက်လည်းကျတို့ခါအားကျတို့တက်ဤခါထန်းခိုင်းမှာချုပ်စလန်းပြပြီးခေါ်ဆောင်တာရှိတယ်
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကလည်းပလဝမြို့နယ်မြို့ရထုတ်တော်ကိုယ်စားလှယ်ဥွေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားရမှာဒီကနေ့အထိပြန်လည်လွတ်မြောက်တာမရှိသေးပါဘူးချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်တွင်2015ခုနှစ်မတ်လကစပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့စတင်လှုပ်ရှားလာတာဖြစ်ပြီးအခုအချိန်ထိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ပလဝမြို့နယ်ထဲမှာရှိတဲ့တေရခန့်သဝက်နီးပါးဟာတိုက်ပွဲရှောင်တွေဖြစ်နေတယ်လို့ပလဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ်
ဒီနေ့မှာအနေဆုံးတဝက်နီးပါးကတော့ဒုက္ခတွေလည်းတိုက်ပွဲဆောင်ဖြစ်နေတာပါပဲ
ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား4000ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းချင်းပြည်နယ်အစိုးရဖွဲ့ကပြောပါတယ်နေမြေလုံးချုံရေးရညနေ6နာရီကနေနနက်6နာရီတွင်ညမထွက်ရမိတ်ကိုပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအဆိုပါထုတ်ပြန်ချက်ဟာ2020ခုနှစ်သလပိုင်း9ရက်နေ့အထိလို့သတ်မှတ်ထားပေမဲ့လည်းလုံချုံရေးရနှစ်လထပ်မံသိုးလိုက်တာလည်းဖြစ်ပါတယ်ပလဝမြို့နယ်တွင်ညမထွက်ရမိတ်ကြောင့်ခရစ်ယာန်တို့ရဲ့ခရစ်မတ်ပွဲနဲ့နှစ်သိက္ခူပွဲတွေကိုလည်းရခင်နှစ်ကလိုစီကားစွာမကျင်းပနိုင်ခဲ့ပါဘူး
ချင်းပြည်နယ်ပလောဝမြို့နယ်မှာညမထွက်ရအမိန်သက်တမ်းတိုးလိုက်တဲ့အကြောင်းနိုင်ကိုရင်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေဘက်ကလည်းကြီးကြရအောင်ပါ။ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ကြားကတိုက်ပွဲတွေကြောင့်အမ်းမြို့နယ်အတွင်းကအရှိုးချင်းတိုင်းရင်းသားတွေဟာမကွေးတိုင်းကမင်းထုံငဖဲနဲ့တရက်စတဲ့မြို့နယ်တွေနဲ့အမ်းမြို့နယ်ပေါ်မှာတင်ဆောင်နေကြရပါတယ်။မကွေးတိုင်းဒေသကြီးကအရှိုးချင်းလူငယ်အဖွဲ့ကတော့လောလောဆယ်တင်ဆောင်လာသူ100ကျော်စီရင်ရထားပြီးနောက်ထပ်တင်ဆောင်လာမဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အမျိုးနယ်အတွင်းမှာပြီးခဲ့တဲ့အပတ်တွေထဲကစီးတင်းမှမှုတွေရှိခဲ့တာနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲပြင်းထန်ခဲ့တာကြောင့်အနီးအနားကျေးရွာကဒေသခံအရှိုးချင်းလူမျိုးတွေဟာအမျိုးဘော်ကိုတင်းရှောင်ခဲ့တယ်လို့တချို့တွေကတော့မကွေးတိုင်းဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်။လောလောဆယ်အမျိုးနယ်မဲလမောင်းကျေးရွာကနေမကွေးတိုင်းမင်းတို့မျိုးနယ်ကိုတင်းရှောင်လာသူတဦးကလက်ရှိသူတို့အခြေအနေကိုအခုလိုပြောပါတယ်။
အခုကျွန်တော်တို့အဖွဲ့တွေကဒီမှာမင်းတုံမြို့နယ်ထဲမှာခုံတိန်ကြီးတာဆိုတာအမှကျွန်တော်ရောက်နေအခုရောက်နေတာကျွန်တော်တို့1500 1920ကျော်လာဖို့စီစဉ်ရှိတယ်လေဒါကျွန်တော်တို့ကဒီမှာခီးဟိုအခက်အခဲရှိတယ်တချို့မှတ်ပုံတွေမရှိဘူးတချို့ကျတော့လည်း1900စီရင်မရှိဘူးအဲအကြောင်းမို့အခက်အခဲတွေအများကြီးရှိနေတော့ညတော်ကလည်းညတော်တက်ွက်ဖြစ်နေလေရောမှာအမ်းမြို့နယ်မဲလက်မောင်ကြီးကဝန်းကျင်တွေဖြစ်နေပါတယ်ဟုတ်မင်းတုံမြို့နယ်အဲ့ဒါဟုတ်ကကျွန်တော်တို့ကမဲလက်မောင်ကအဖွဲ့ရဲ့ဒီကအဘက်သွားတယ်ဟိုကျွန်တော်ယောနီနာချင်းနေရာလဲအမှုဒီယောနဲ့တူရဆက်သွားတဲ့နေရာချင်းတော့မတူဘူးနောက်ကိုနီးစားနီးစားအဆက်တော်ရှိတဲ့နေရာတွေကိုသွားကြတာပဲလေ
တိုက်ပွဲဖြစ်ပွားရအနည်းရှိကြေးရွာတွေကအရှိုချင်းလူမျိုးတွေဟာမကွေးတိုင်းမင်းတုံမျိုးနယ်အပြင်ငဖဲမျိုးနယ်နဲ့တရဲမျိုးနယ်တွေကိုပါတိတ်ဆောင်လာတာရှိနေပါတယ်မကွေးတိုင်းဒေသကြီးကအရှိုချင်းလူငယ်အဖွဲ့ခေါင်းဆောင်စလိုင်းယိုးမောင်ကလက်ရှိတိတ်ဆောင်လာသူ100ကျော်ရဲ့စီးရင်ကိုရရှိထားကြောင်းအခုလိုပြောပါတယ်
ဒီကရတပါလောက်ကကျွန်တော်တို့ဘက်ကို100ကျော်တော့ရောက်ပြီကျွန်တော်တို့ကစစ်ပြီးတော့တော့မထောင်ဟိုရွာမှာ100ယောက်ဒီရွာမှာ100ယောက်အဲ့လိုမျိုးထားတဲ့လူတွေရှိတယ်တချို့ကတော့ကိုအစီစဉ်ကသူဟိုဟာကိုဒီတော့မကွေးတိုင်းဘက်မှာရှိတဲ့အမျိုးရွာတွေမှာနေတဲ့လူတွေရှိတယ်ငဖဲမြို့နယ်ထဲမှာလည်းရောက်တယ်မင်းတုံးမှာလည်းဟိုဟာ100ယောက်15ယောက်လောက်ရောက်တယ်အဲ့ဒီတရက်ဖျားကြောင်းမှာလည်းကျွန်တော်တို့ပို့ပေးရရှိတယ်အမှရှိတဲ့စစ်ပေးဒုက္ခတွေထားတဲ့နေရာမှာသင်္ကတိနေရင်မှုရုံးမှာသူတို့ကတော့လုံမှန်လို့ပြောတယ်လုံပြီးတာနဲ့သူတို့ဒီဘက်မကွေးဘက်ကိုကျောင်းမဲ့လူတွေသင်ပုတ်ပြနေတယ်ကျွန်တော်ဖုံးဆက်ကြတယ
်မကွေးတိုင်းဒေသကြီးအတွင်းရောက်ရှိလာသူတွေကိုတော့လူမှုအသင်းဖွဲ့တွေကကူညီထားကြောင်းဆက်ပြောပါတယ
်တိုးရတော့အခုတို့ဘာမကူညီသေးဘူးကျွန်တော်တို့လောလောဆယ်သင်္ကတိရင်မှုဖတ်တယ်ဒီကန်တဲ့မှာရှိတဲ့ဟိုရပ်ဖက်ပေါ်စီတွေပလိုက်တာပေါ်စီတွေသင်္ကတိအဲ့လိုမျိုးတွေပြင်ကြတာတွေရှိတယ် တချို့ကတော့ဒီအစိတ်တော့ကူညီတော့မလို့အတူတူတို့ကတော့ဘက်မှလူချင်းပြကြက်လာရင်တော့လူရည်များလာရင်တော့ကျွန်တော်တို့လည်းဒီဟာမကွေးတိုင်းနဲ့ချင်းရဝင်ကြည့်ရတော့ချင်းရဝင်ကြည့်လို့ကျွန်တော်တို့တောင်းကြတော့ပြီးသွားပြီ၃လေးခါလောက်လေကျွန်တော်တို့လည်းတောင်းနေ
အမျိုးပေါ်မှာတော့စစ်ရှောင်းအရှိုးချင်းလူမျိုး300နီးပါးလောက်ရောက်ရှိနေကြောင်းနဲ့သူတို့ကိုအမျိုးမှာပဲဆက်လက်နေထိုင်နိုင်ဖို့စီစဉ်နေကြောင်းအမျိုးကစစ်ရှောင်းတွေကိုကူညီနေသူကပြောပါတယ်။မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကချင်းရဲရဝန်ကြီးကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ9ရက်နေ့ကတော့ရခိုင်ပြည်နယ်အမ်းမြို့နယ်မဲလမောင်းကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာညာဘက်အထိလဲဆက်လက်ဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတမ်ရော်နယ်အေးအေးအကြတိုက်ပွဲတွေဟာနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစစ်ရှောင်ပြည်သူတသိန်းကျော်လောက်ဟာနေရက်စွန့်ခွာတင်းရှောင်နေကြရပါတယ်။
တော်ရရှိများရှင်တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါကမ္ဘာမှာတနည်းတခြားဩစာအရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အခုမူရစ်စိတ်ကြွစေးတွေနှိမ်နင်းနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ထိုင်းဆိုရရဲ့ထိရောက်တဲ့နှိမ်နင်းမှုကြောင့်အင်းကြီးချင်းမြန်မာနိုင်ငံဘက်ကစိတ်ကြွစေးတွေဝင်နေတာရော့ကျသွားတယ်လို့ထိုင်းမှုရဲ့နှိမ်နင်းရေးဘျူရိုရဲ့2019ခုနှစ်ချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံဘက်မှာတော့မှုရဲ့စိတ်ကြွစေးတွေကိုတိကျမနှိမ်နင်းနိုင်သေးတဲ့အကြောင်းထိုင်းမြန်မာနှစ်နိုင်ငံရဲ့မှုရဲ့စေဝါတိုက်ဖျက်မှုဆိုင်ရာလေလာဆောင်ကြည့်နေသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်။
2019ခုနှစ်ထဲမှာထိုင်းနိုင်ငံမှာမူရစေဝါနှိမ်နင်းမှုကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တယ်လို့ထိုင်းဒုတိယရဲချုပ်ချလန်ကီရဲ့စီဝရခန်ကထိုင်းမူရနှိမ်နင်းရေးဘူရိုရဲ့2019ခုနှစ်နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။ထိုင်းဘက်ကစက်တိုက်ဖမ်းဆီးနေတဲ့အတွက်2020နှစ်စမှာစိတ်ကြွစေးတွေဝင်ရောက်လာမှုနည်းလာပြီဖြစ်တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါအပြင်ပြီးခဲ့တဲ့တစ်နှစ်အတွင်းစိတ်ကြွစေးပြအရေးအတွက်932တန်ဖမ်းဆီးရမိခဲ့ကြောင်းနဲ့ ICE မူရစေဝါ15တန်နဲ့တခြားမူရစေဝါဖမ်းမိတာတွေကတန်ဖိုးအဖြစ်ဗတ်ငွေတန်ပေါင်း6000လောက်ရှိပြီးမူရမှောက်ကိုသမားတွေရဲ့ပိုင်ဆိုင်မှုဗတ်တန်ပေါင်း3000လောက်ကိုလည်းနိုင်ငံပိုင်အပြစ်သိမ်းယူနိုင်ခဲ့ကြောင်းထိုင်းဒုတိယရဲချုပ်ချလန်ကီရဲ့စီဝရခန်ကပြောဆိုသွားတာပါ။ထိုင်းဆိုရကထိုင်းမြန်မာနယ်စပ်တစ်လျှောက်မှာမူရနေနှင်းရေးတွေကိုတိုးမြင့်လှုပ်ဆောင်နေတဲ့အတွက်2020နှစ်စမှာမြန်မာနယ်စပ်ဘက်ကနေအစုလိုက်အပြုံလိုက်တယ်ဆောင်လာတာတွေမတွေ့ရတော့ဘဲနှစ်နိုင်ငံနယ်စပ်မှာနေထိုင်နေကြတဲ့တောင်ပေါ်တိုင်းရင်းသားတွေကိုတုံးပြီးတနိုင်တပိုင်းတယ်ဆောင်လာတာမျိုးတွေလောက်ပဲတွေ့လာရတယ်ဆိုပြီးထိုင်းရနာပိုင်တွေကပြောပါတယ်။မကြသေးခင်ကထိုင်းမြန်မာနယ်စပ်ချင်းလိုက်ခရိုင်ထဲမှာတနိုင်တပိုင်းမူရစေဝါတယ်လာသူတွေကိုတွေ့ရပေမဲ့ထိုင်းစစ်တပ်နဲ့တွေ့တဲ့အခါမှာစိတ်ကြွစေးအထုပ်တွေကိုပစ်ထားပြီးထွက်ပြေးသွားကြတယ်လို့လည်းပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒေသအတွင်းမူရစေဝါတပ်ဖြည့်ရေးအခြေအနေတွေကိုလေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကတော့မြန်မာနိုင်ငံဘက်မှာမူရစေဝါနှိမ်နင်းရေးကိုထိထိရောက်ရောက်မလုပ်နိုင်သေးဘူးလို့ပြောပါတယ်
။ထိုင်းဘက်မှာလည်းဒီအမှန်တကယ်ကတော့ကျွန်တော်တို့တိုင်းပြည်ထဲစာလို့ရှိရင်တော့အများကြီးကိုထိုင်းဘက်ကတော်တော်လေးကိုတိုက်ခိုက်တယ်တော်တော်လေးကိုဒီလူငယ်တွေကြားထဲမှာတော်တော်လေးကိုဒီမူရစေဝါနဲ့ပတ်သက်တဲ့ဟာတွေတော်တော်လေးကိုတိုက်ဖြတ်တာပေါ့နော်မူရစေဝါတိုက်ဖြတ်တဲ့နေရာမှာတော့ဒီနေ့မိနေကျွန်တော်တိုင်းပြည်နဲ့တော့တခြားစီပဲ
ဇန်နဝါရီလ9ရက်နေ့ကလည်းမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုစိတ်ကြွစေးတွေတယ်ဆောင်လာတဲ့ ထိုင်းတောင်မှတိုင်းရင်းသားနှစ်ဦးကိုထပ်ပြီးဖမ်းမိခဲ့တာပါထိုင်းအစိုးရဟာထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်ကိုမွေးရစေဝါတိုက်ဖြတ်ရေးအထူးဒေသဖြစ်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့2019ခုနှစ်တနှစ်လုံးမှာဇက်တိုက်ဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပြီးမွေးရစေဝါနဲ့ပတ်သက်နေတဲ့အစိုးရဝန်ထမ်းတွေနဲ့နိုင်ငံရေးပါတီဝင်တွေအပါအဝင်ဆက်နွယ်နေသူအားလုံးကိုဖမ်း
ရှင်အခုအိန္ဒိယတရုတ်နိုင်ငံမှာတွေ့ရတဲ့အဆုတ်ရောင်ယောဂသစ်တစ်မျိုးအကြောင်းကျန်းမာရေးသတင်းလွှာတစ်ပုဒ်ထုတ်လွှင့်ပေးပါဦးမယ်။တရုတ်နိုင်ငံဝူဟန်မြို့မှာစပြီးတော့တွေ့ခဲ့ရတဲ့နမိုနီယာအဆုတ်ရောင်ယောဂဟာဗိုင်းရပ်စ်အသစ်တစ်မျိုးကြောင့်ဖြစ်နိုင်ခြေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကနဦးသုံးသပ်ထားပါတယ်။ဒါဟာနမိုနီယာသာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာနမိုနီယာယောဂကာကွယ်ရေးလုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကပြောပါတယ်။အပြည့်အစုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ပြည်ခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့နမိုနီယာအဆုတ်ရောင်ယောဂဟာ Novel Coronavirus လို့ခေါ်တဲ့ virus ပိုသစ်တစ်မျိုးကြောင့်ဖြစ်ပွားနိုင်ခြေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသူတို့ရဲ့ကနဦးသုံးသပ်ချက်ကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။အစပိုင်းမှာဒီယောဂကိုအမျိုးအမည်မသတ်မှတ်နိုင်သေးပေမဲ့ SARS နဲ့ MERS တို့လိုအသက်ရှူလမ်းကြောင်းဆိုင်ရာယောဂကိုဖြစ်ပွားစေတဲ့ virus အနွယ်ဝင်ပိုးတွေကြောင့်ဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ယောဂဖြစ်ခဲ့ပြီးအာရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာယောဂကူးစက်ခံရသူ 8,000 ကျော်တဲက 1,000 နီးပါးသေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အခုဖြစ်နေတဲ့နမိုနီယာကတော့သူတို့နဲ့မျိုးနွယ်တူပေမဲ့ဒီအမျိုးအစားတွေမဟုတ်ဘူးလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကိုရိုနာမျိုးနွယ်မှာစားရှိတယ်မားရှိတယ်ပေါ့နော်မျိုးနွယ်ဆိုပေမဲ့အခုကဒီနှစ်ခုကတော့မဟုတ်ဘူးဆိုတာအထူးလက်ပြီးသားနေပါလေခုလက်ရှိတော့တပြည့်ပြည့်ဆိုရင် statement ရဒါကနမိုနီယာပဲ
ဒါကြောင့်နမိုနီယာယောဂဆိုင်ရာကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာလေဆိပ်တွေမှာတရုတ်နိုင်ငံဝူဟန်ကနေရောက်ရှိလာတဲ့ခရီးသည်တွေကိုဖျားတာချောက်ဆိုးတာနဲ့အသက်ရှူကျတဲ့တုတ်ကွေးဆန်တဲ့ယောဂလက္ခဏာတွေဖြစ်ပွားနေရင်လေဆိပ်ကျန်းမာရေးဌာနနဲ့နှီးစက်ရကျန်းမာရေးဌာနတွေမှာကုသရေးလုပ်ငန်းတွေကိုဆောင်ရွက်ထားတယ်လို့လည်းဒေါက်တာခေခင်ကြီးကပြောပါတယ်
အမရိုင်းကစခင်းလုပ်တဲ့အခါကျတော့ဝန်ရလာတဲ့ခီးတဲ့တွေပဲစခင်းလုပ်တာမဟုတ်ဘူး။ဒီပစံလေးစိတ်ရန်ကုန်မန္တလေးဝင်လာသမျှဒီအတိုင်းကိုပို့ပြီးလုပ်တယ်။ဒါမှမဟုတ်တရုတ်နိုင်ငံဝူဟန်ကနေတိုက်ရိုက်လာတဲ့ခီးတဲ့တွေဆိုရင်ပို့ပြီးအသေးလေးနဲ့ထားပြီးပို့လုပ်တာပေါ့နော်။ခုလက်ရှိနေတာဆန်ရဖြစ်စရာလူကနေနဲ့တရားမှမတွေ့ရှိသေးပါဘူးနော်
။ဝူဟန်မြို့မှာစတင်ခဲ့တဲ့နမိုနီယာယောဂါနဲ့ပတ်သက်ပြီးအတိအကျသိရဖို့ကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ဆောင်ရွက်နေဆဲဖြစ်ပြီးမြန်မာနိုင်ငံအနေနဲ့တော့နိုင်ငံတကာလေဆိပ်အပါအဝင်လက်ဆက်ကိဝါတွေမှာကြိုတင်ကာဝေးရေးလုပ်ငန်းစဉ်တွေကိုပြင်ဆင်ဆောင်ရွက်ထားပြီးအခုချိန်ထိယောဂဘုတ်တတရားရှိသူတဦးမှမတွေ့ရသေးကြောင်းကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်ကျမတို့ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပြနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။
ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခု2020ပြည့်နှစ် January 10ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည်ညီနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကန္တာသုတဆုံးလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
မီးဒီအငယ်လေးကိုရှော့ချရမယ်။ဘာလို့လဲဆိုမိောင်းလို့ရှိရင်နေထဲမှာညဉ့်ညက်စီအရာတွေအများကြီးရောက်တယ်။ဘုံကအစဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစဲဖို့
လေထုညဉ့်ညက်မှုအရေးဖြစ်ရှင်းဖို့လိုတဲ့အကြောင်းတဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေအေဂျီနဲ့ဆက်သွယ်မိများချက်ကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ရှင်။အမျိုးသမီးသတင်းတောက်မတ်ဆိုးဆန်ထိုင်ဟာမြန်မာအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းအလှလေးသူစားဆိုတဲ့နာမည်နဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးတင်ပြခဲ့သလိုမြန်မာအမျိုးသမီးသတင်းသမားများအဖွဲ့စတင်ထူထောင်ရမှာလည်းဦးဆောင်ပါဝင်ခဲ့ပါတယ်။ဒါကြောင့်လေသူဟာအမေရိကန်တန်ယုံက2019ခုနှစ်အတွက်ချီးမြှင့်တဲ့အပြောင်းလဲများအတွက်အမျိုးသမီးများစုကိုရရှိခဲ့ပါတယ်။သတင်းတောက်လုပ်ငန်းဟာလူမှုအကျိုးပြုလုပ်ငန်းတစ်ခုအဖြစ်ယုံကြည်တဲ့မတ်ဆိုးဆန်ထိုင်ကိုမှတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားခဲ့တာကိုဒီရင်ပတ်ရဲ့အမျိုးသမီးကန္တာမှာပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal မလီကန်ပယောင်းပါနေပြောကျွန်မကိုကြည့်ရလိုက်တယ်လို့ကျွန်မလည်းတင်ချင်မှာကျွန်မအရင်အော်ဝန်သာဆရာတယ်ခုံလင်းခုံကြီးအမေနေကတော့ရှိတယ်ကျွန်မတစ်ခါမှမပြောလို့ဖြစ်ပြီကြည့်ရမယ်ဆိုရလဲမကြည့်ဘူးကျမကဟိုကျမလုပ်ချင်တဲ့အလုပ်တွေကိုကျမလုပ်ခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုကြောင်းလေးနဲ့ပတ်သက်ပြီးတော့သူတို့ကကျမကိုဖြစ်လိုက်တဲ့အချိန်မှာအဲ့လိုကျမဝမ်းသာတယ်ဝမ်းသာကိုယ်ကြီးရဲ့ပြီးတော့ဒီကူကကျမတယောက်တည်းဟုတ်ပြီကျမနိုင်ငံမှာရှိတဲ့ဒီလူမျိုးပင်းထောက်တွေကိုသွန်အားပေးနေတယ်ပေါ့နော်သူတို့ဟိုဘာသူကြီးပြီးတော့ပေးတယ်လို့ကျမကပြောပေါ့နော်ကျမနေကလေးရှိတယ်ကျမပင်းထောက်လုပ်တဲ့ကစကြီးလေးတစ်ခုတောင်ပြည်တာပြည်တာမရှိဘူးအမေကကျမအရန်တော်နေလို့အရန်ထက်နေလို့ဒီလိုလာတော့ဟုတ်ပြီပေါ့နော်ကျမကအများကြီးအလုပ်လုပ်နေတဲ့ဒီဖြောက်တွေကညီမနိုင်ငံမှာအများကြီးရှိနေတော့မှာပဲ
အဲ့တော့ဒီလိုစုရပြီးတဲ့နောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကိုယ့်အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
ဒီလိုအသိဉာဏ်ပြည့်စုံကိုခံရတယ်ပေါ့ကျမရဲ့အလုပ်တွေရှေ့ဖြစ်ပြီးတော့ကျမအများကြီးခွန်အားရတယ်နောက်ပြီးတော့ကျမပို့ပြီးတော့လုပ်ရမယ်ဆိုရဲ့အသိဉာဏ်လေးရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှေ့ဖြစ်ပြီးတော့အများကြီးခံအားရရှိတယ်ပေါ့နော်ဒီကျမအလုပ်ကလည်းပေါ့နော်ဒီလိုအကျိုးပြုတဲ့အလုပ်တစ်ခုလိုပဲကျမကနေနဲ့ချင်းချင်းစားတယ်ခံလိုက်ခံနေတယ်ဆိုတော့နောက်ကမြန်မာနိုင်ငံမှာရှိတဲ့ဒီပင်းထောက်ကြီးနောက်ပင်းထောက်ကြီးလည်းကျမအနေနဲ့စိုက်တန်းချင်တယ်ပေါ့နော်ဒင်းတပုံတပုံဒင်းတပုံခါစီကဘာကြီးပြောင်းလဲနေတယ်ကျမတို့ဒင်းသမားတွေနဲ့ကလည်းကျမနောက်ရပ်တည်ရတာအရင်ခက်ခဲနေစီတာကျမကဒီတမဲ့ကျမတို့ချစ်ဆက်ပြီးတော့အလုပ်တွေအများကြီးလုပ်ရလို့ဆိုတာမျိုးကျမတိုက်တန်းချင်တယ
်ဒီအမျိုးသမီးသတင်းတောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်အခဲကြုံရတာမျိုးဘာတွေများရှိပါလဲရှင
်အမျိုးသမီးတင်းထောက်ယူနေတဲ့မြန်မာဖြစ်ပြရလဲဖြစ်တယ်အလုပ်လုပ်ရတာလဲဖြစ်တယ်ဒီအလုပ်ငန်းခွင်ထဲမှာလဲခြားခြားမှုတွေရှိရပေါ့နော်ကျမကလေးရှိကျမလုပ်ရတဲ့တက်တန်းဆောင်မှာအဒီတာတစ်ခါမှမလုပ်ဘူးဘာလို့လဲကြောက်ရတာပေါ့နော်ဘာလို့လဲဒီလိုဖြစ်နေအချို့တိုက်တီမှာပေါ့နော်ဒီလိုတင်းထောက်တွေကအဒီတာလုပ်လို့မတင်တော့ဘူးဆိုတော့အဲ့လေသူကမရှိကြရရှိရပေါ့နော်ဒါကြောင့်အဲကျမစင်တယ်လီရလာတဲ့ချိန်မှာကျမကသူ့ရဆုံးခဲ့ရှိတဲ့အမိမိကိုအရင်ရင်းစင်ခဲ့တယ်ဒါပေမဲ့ကျမအပြည့်ရင်းရခဲ့ပြီပေါ့နော်အဲ့ဒါကြောင့်တချို့ရဲ့အခက်အခဲတွေကကျမကိုတွန်းအားပေးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဆိုတဲ့ဟာတွန်းအားနဲ့ချစ်ကြည်ခဲ့ရတယ်လည်းရှိရပေါ့နော်ဒါတော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတကယ်ကြည့်နေဆက်ကတည်းကလူတွေပြန်ထောက်ရှုပ်ရဆိုလို့ရှိရင်ဒီလက်ကနေပြီးရောလိမ့်မဲ့ဆိုင်ရာဆောက်တော်မှုခံရတဲ့ဒီလိုရှိတဲ့ပြုတ်ပြီးပြင်ထောက်ရတဲ့လိုရှိခလေးအမိဖြစ်လို့လုံလောက်ဆင်းနေမှာပြောင်းလို့မရတဲ့ဒီလိုရှိတဲ့ခလေးရှိနေလို့ခလေးကိုလုံလောက်ဆင်းနေခေါ်လာလို့မရတဲ့အတွက်အဲ့ဒီခက်ခဲတဲ့အများကြီးရှိနေတော့မှာပဲအရှင်ကြီးပေါ့နော
်ဆိုတော့ဒီလိုမျိုးအမျိုးသမီးတွေအတွက်ခက်ခဲရှိတဲ့အလုပ်မျိုးကိုလုပ်တဲ့ အပေါ်မှာကိုယ့်ရဲ့မိသားစုရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲ
ဒီကပေါ့နော်ကျမကစစ်ကိမ်မှနေထိုင်နေကမန်တိုင်းဒီပြောက်ဖြစ်တဲ့အတွက်ကျမရဲ့အထက်ကဲကပြင်းရက်ပြင်းနေကျမရဲ့မိသားအတိုင်းဝိုင်းလို့စဉ်းစားကြည့်ကဒီပဒင်းထောက်ပါပေါ့နော်ကျမကမသိလျော်ဘူးမလို့ကန်စဉ်းစားကြည့်တော့စမ်းမှုကြီးအများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့မိသားတွေကကျမလူကြီးလေးသိခဲ့တဲ့အတွက်ကျမအဖြစ်ပြုလုပ်ကန်ခဲ့ရဖြစ်တယ်ဒါပေမဲ့အော်ရန်လိုမှာရှိနေတဲ့လူငယ်တွေကကျမကအခက်ခဲအများကြီးပြေကြုံရရင်အရိုမှာတင်းထောက်စားပြီးတော့တစ်ခေတ်အစီအစဉ်လေးမျိုးရရမရှိသေးဘူး။နောက်ပြီးတော့ပတ်သက်စားပြီးမှလည်းဆက်နေရှိခဲ့ပေါ့နော်။အခက်ခဲအများကြီးရှိခဲ့တယ်။သူတခုပေါ့နော်ဒီတင်းထောက်အလုပ်ကအမျိုးသမီးကမတင်တော်ဘူးဆိုတော့ဒီပုံမင်းရှင်အတိုင်းဝိုင်းရှင်မျိုးအတိုင်းဝိုင်းကိုပြန်လှန်ပြီးတော့မှအပြောရတဲ့အချိန်ကြီးရတော့အခက်ခဲအရှိဆုံးပါပဲ။
ဒီလိုအခက်အခဲတွေကြားကပဲအမျိုးသမီးတင်းတောက်အဖွဲ့ကိုလည်းဖွဲ့စည်းခဲ့တယ်လို့သိရပါတယ်။ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင်
။ကျမက2000နှစ်မှာပေါ့နော်အချိန်ကြီးတင်းတောက်လုပ်ဖို့လုပ်ပိုင်ခဲ့တယ်။အဲ့ဒီတိုင်ခင်မှာတော့ကျမကရခိုင်မှာစစ်တေးမှာနေခဲ့တဲ့တော့ဒီအလုပ်တန်းတွေကြီးခဲ့ပြီးတော့ဒါပေမဲ့အချိန်ကြီးတင်းတောက်ဖြစ်လာတဲ့အချိန်မှာဖာသာစကားဆက်ဆက်ပြီးရှိခဲ့တယ်။တော်လာကြီးတွေကလည်းမသိခင်နောက်ပိုင်းဒီနီးပြီးရခဲ့တယ်လည်းအများကြီးကြုံခဲ့ရတယ်ပေါ့နော်။ဒါတော့အဲ့တော့ကျမတယောက်ခဲပဲခံစားနေရတာလားပေါ့။အဲ့ဒီစိတ်ကမှအရင်သိချင်တာလေ။ခါတရင်ကျတော့စိတ်ကအရင်ကြတယ်ပေါ့နော်။စိတ်ကထင်တာတည်းကလည်းအများကြီးရခဲ့ပြီးရယ်။ဒါတင်းထောက်လို့ကိုဘာလို့လုပ်ကြလဲ။ငါတင်းထောက်မလုပ်တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်လေးရှိရယ်ပေါ့နော်။ဆိုတော့အဲ့ဒီချိန်မှာကျမတင်ရင်းချင်းလေးအကုန်လုံးပေါ့နော်။ကျွန်တော်မှရှိတဲ့လူတွေတင်းထောက်ကြည့်တော့ကျွန်တော်လိုက်နေကြည့်ရယ်။ဒီနေ့ကြီးလေးလုပ်တယ်။ဒီညနေကျွန်တော်ကဘယ်လိုခေတ်လေးရှိတယ်။တို့ဘယ်လိုလုပ်ဆောင်ရရလဲ။ကျမကြည့်လိုက်ရတာကဒီလိုအခက်အခဲတွေမှာကျမတယောက်တည်းမဟုတ်ဘူးအမျိုးသမီးတွေထောက်ဆိုတော့များဒီကတည်းကတော့များမှာအဲ့လိုအခက်အခဲတွေရှိရယ်ဆိုတော့နောက်တစ်ခုကျမထပ်ပြီးကြည့်လိုက်ဒီကအဲ့ဒါကဘယ်လိုကျော်လွားလဲဘယ်လိုကျော်လွားဆိုတဲ့ခါကျတော့ကျမတဲ့စီနီယာကျတဲ့သူတွေကတော့မင်းမင်းပါပေါ့နော်ကျမမင်းနဲ့မှာကျမလူတွေတွေထောက်ပြီးအများကြီးနဲ့ကြည့်လာတယ်အဲ့ဒီအချိန်မှာပဲဒီအမျိုးသမီးတွေထောက်တွေရဲ့အဖွဲ့ကိုဖွဲ့စည်းဖို့တဲ့မအင်းခိုင်အင်းလေးနဲ့ကျမချစ်ချစ်ခဲ့တယ်ကျမနိုင်ငံမှာဒီလိုမျိုးမျိုးသမီးတွေပဲအခွင့်အရေးမရှိဘူး။တို့လုံးလုံးချင်တယ်လို့ပြောတဲ့အချိန်မှာကျမကအဲ့ဒီအခြေကမှပါဝင်တဲ့သူအများကြီးခြေကမှတယောက်တော်တော်လေးများပါတယ်20 30လောက်ရှိတယ်။သူကအဲ့လိုမျိုးဆက်စီပြတဲ့တိုင်းမျိုးကျောင်းနဲ့မှကျမတို့တကယ်ဆက်စီဆက်ရအောင်လည်းထောင်းနေစစ်ဖက်ခင်းမှာပေါ်လာတယ
်။ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်လောက်ရှိနေပြီလဲမျိုးသမီးတွေပါဝင်မှုကဒီထဲမှာ
။အဲ့အဲ့မှာကျမဒီအမျိုးသမီးချင်းထောက်ပြီးတရားကျော်လောက်ကတော့ဒီစင်းထဲမှာရှိရပေါ့မှန်။ကျမတို့လိုအပ်တဲ့စီစီကိုအချင်းချင်းဆက်တယ်ရင်းရကြလေအချင်းချူကြလေပေါ့နော်ဆက်တယ်လို့ပြောချင်တယ်ဘယ်လိုကျော်လာလဲဆိုတဲ့ဟာမျိုးဒီလိုအများကြီးသိခဲ့တယ်ဒီလိုအများကြီးကိုကျမသိခဲ့တယ်နောက်တော့မှကျမသိကြလာလို့ပြီးရောဒီကျမနိုင်ငံလူမျိုးပြင်းထောက်ရလဲပတ်သက်တယ်မတန်ရရှိလူမျိုးတွေနဲ့ထောင်နဲ့ဆက်ဆံနေမှာလဲဆက်ရမှာအဲ့ဒီမတန်ရရှိစကားရဲ့နာမည်ကမြန်မာလူမျိုးတွေရှိအမှလူတွေကပေါ့နော်အဲ့ဒီစကားကိုလဲဆက်တယ်အဲ့ဒီဟာကိုကျတော့ကျမထောင်ဆက်ကနေလူစုလူတွေတွေခိုင်းရှင်ပေါ်တော့မှတတ်ပါသေးတာဒီမှာဆိုလို့ရှိရင်ကျမကဘာကို highlight လုပ်ထားလဲဆိုလို့ရှိရင်ကျမတို့နိုင်ငံကလူတွေပေါ့နော်လူတိုင်းဆက်နေတဲ့တည်င်းလူတိုင်းသိရှိနေတဲ့တည်င်းလူအဲ့ဒီဟာတွေကလေလေလေးကြီးကြီးဟိုတင်တနက်လေးရှင်းလိုက်ကြုံနေတည်င်းကလည်းဘယ်လိုကြီးရလာတာမဟုတ်ဘူးဒီလိုတည်င်းတွေကိုစီစီလေးပြအောင်ရှင်းကြနေတဲ့တည်င်းထောက်ကြည့်ရဲ့ဟိုကလေတည်င်းလူကျမကြားရှင်နေပေါ့နော်အဲ့တစ်ခါတည်းကမှကျတော့ကျမတို့တည်င်းထောက်တွေကလေကျမလူရှင်တဲ့တည်င်းလေးကြီးနေတယ်ဒါပေမဲ့ကျမတို့ကိုယ်တိုင်ကလူခင်ရှိပေါင်းကိုခံရတယ်အဲ့ဒါကဒီမှာမကြည့်ဘူးအဲ့ဒီထဲမှာတော့ကျမအဲ့ဒီအတန်းကလေးပါတယ်နောက်ပြီးတော့ကျမတို့တစ်ခါတည်းမှာကြတော့ဘယ်လိုဆိုထုတ်ပေါ်ဒီသားစင်ကိုကမ္ဘာထားရတဲ့ဟာလေးရှိတယ်ကျမတို့တင်းလိုက်နေစီကာလတင်းမှာကျမတို့အချိန်လုံးပြီးဆောင်နေတဲ့ဟာလေးရှိရပေါ့နော်အဲတချို့တင်းထောက်တွေဆိုလို့ရှိရင်အိမ်မှာပြတ်ထားရတယ်တင်းထောက်လုံးနေပြီးစီကလေးကအချိန်ကြီးအခန်းခံရနိုင်တယ်ဆိုတဲ့ဟာကိုအိမ်ကိုပြစ်ပြထားရတဲ့အမိသားကြီးတွေရှိခဲ့ပြီးရပေါ့နော်အဲ့တော့အဲ့ဒီခါလေးကိုကျမအဲ့ဒီကျမပါတယ်အကြီးကတော့ဒီမြန်မာနိုင်ငံမှာရှိတဲ့မြေကြီးတင်းထောက်တွေဘယ်လောက်ရုံးဆိုင်ရလဲဘယ်လောက်ဆက်ချရလဲဒီဒီလေးအမှန်တကယ်လို့ပြီးဖို့တော့လောလောဆယ်အခါမှာဘယ်လိုခက်ခဲနေရှိတဲ့စီတာမျိုးကိုသိဖြစ်နေပေါ့နော
်ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအမြင်အာရုံချို့တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့တင်းဆောင်မတပုတ်ရေးခဲ့တယ်လို့လည်းသိရပါတယ်အဲ့ဒီတင်းဆောင်မကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါတယ်။အဲ့ဒီသတင်းဆောင်မနဲ့ပတ်သက်လို့လည်းပြောပြပေးပါရှင်
။မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီလိုဒီငယ်စုအစီအစဉ်ဒီငယ်မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့လိုအစီအစဉ်တွေပေါ့နော်မီဒီယာကသူ့ကိုအရေးခဲ့တယ်။ခက်ခဲတဲ့အခါကျတော့တကယ်ကြတော့ကျမကအမြင်အာရုံမတန်ဆွမ်းတဲ့ဒီနဲ့ပတ်သက်ပြီးတော့ တော်လာမှုလည်းသူအောင်တော့ဒီထိုင်းနေတာပတ်သက်တဲ့လည်းသူအောင်ဆိုပြီးတော့ပြင်းထန်မှားသူတူရေးချက်ဒီပေါ်တော့အဲ့ဒီပြင်းထန်မှားရဲ့နောက်ဆက်တွဲဒီကဒီမြန်မာနိုင်ငံတန်လျက်ရှင်ဟာအတင်းကနေပြီးတော့အမ်မြန်မာနိုင်ငံမှာရှိရဲ့ဒီမတန်ဆန်းတွေတန်ရလာမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဆက်ရမလဲဒီလိုပြန်နေနေသူခဲ့တာရှိရဲ့နောက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမတန်ဆန်းတွေနဲ့ပတ်သက်တဲ့အလုပ်ခွင့်အခွင့်အရေးတစ်ခုစီပေါ်တော့ဘူဝါဒရေးချက်တာတွေပါရှိခဲ့တယ်ပြီးတော့အစ်မကပြန်ပြောကြတာရရှိရပေါ့နော်အမေတကယ်ကကျမကအပြောင်းလဲဖြစ်ရမယ်ဆိုပြီးရောအကြီးလိုက်တာတော့မဟုတ်ဘူးဒါပေမဲ့လူကြီးကကိုမဟုတ်ဘူးကိုမိသားစုကမဟုတ်ဘူးဆိုလို့ရှိရင်ဒါရီကခံစားမှုမဟုတ်ဘူးသူစင်းစာဒီစင်းစာနိုင်မှာမဟုတ်ဘူးအဲ့တော့ကျမကမပန်ဆန်းနေတဲ့လူစိတ်ခံစားမှုကြီးအဲသူရဲ့အသေးတွေသူရဲ့ခါကိုကျမကချက်ပြီးရမှာအဲ့ဆောင်မလို့တော့ဒီလိုက်တာ You can bend but never break me Cause it only serves to make me more determined to achieve my final goal.
မကင်ဖြူထွေးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုမနေ့ဖန်စနေနေ့မနေ့ခင်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတူတာဆောင်လေအမေရိကန်တခွင်ကိုနားဆင်ကြားရပါမယ်ရှင်။ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အစားစာတွေရောင်းချတဲ့ဝါရှင်တန်ဒီစီကစားတောက်ဆိုင်ဆက်သွယ်ရေးစနစ်တိတ်ကောင်းကောင်းမရှိတဲ့အနောက်ဗာဂျီးနီးယားပြည်နယ်ကစိုက်ပျိုးရေးသမားတွေရဲ့အခက်အခဲတွေအကြောင်းတွေကိုကိုအောင်အောင်ကဒီတစ်ပတ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဝါရှင်တန်ဒီစီမှာဆိုရင်နှစ်စဉ်နှစ်တိုင်းစားတောက်ဆိုင်အသစ်တွေပေါ်ပေါက်လေရှိပါတယ်။တိတ်မကြခင်တုန်းကတော့သမရအိမ်ပြူတော်နဲ့တိတ်မလှမ်းမကန့်မှာ immigrant food ရွှေပြောင်းခြေချနေထိုင်သူတွေရဲ့အစားအစာရောင်းချတဲ့စားတောက်ဆိုင်အသစ်တစ်ဆိုင်ဖွင့်လှစ်ခဲ့ပါတယ်။မတူခြားနားတဲ့လူမျိုးစုံရဲ့အစားအစာတွေရောင်းချတဲ့အပြင်ဒုက္ခရောက်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုလည်းအဲ့ဒီမှာစားတောက်ရင်းလေ့လာနိုင်ပါတယ်။ဝါရှင်တန်ဒီစီမြို့လယ်ကအင်ဗီရိုနဲ့မလန်မကန်မှာရှိတဲ့ Lafayette Square မှာ Immigrant Food ဆိုတဲ့စားတောက်ဆိုင်မကြသေးခင်ကဖွင့်လှစ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအခြေချရွှေပြောင်းနေထိုင်ကြသူတွေရဲ့အစားအစာတွေကိုအဲ့ဒီမှာရောင်းချပါတယ်။စားတောက်ဆိုင်ပိုင်ရှင်တူဖြစ်တဲ့ Peter Shadder က
Obviously the closer we are to the White House
အင်ဗီရိုနဲ့ဆိုင်ကဖွင့်ထားတာဆိုတော့ကျွန်တော်တို့ပြောချင်တဲ့သတင်းစကားရောက်ဖို့ပိုနှိစက်တာပေါ့။
Peter Shatter ဟာအီတလီမှာမွေးဖွားခဲ့သူဖြစ်ပြီးတော့အမေရိကကိုပြောင်းရွှေ့လာကစားမှာတော့အခက်အခဲတွေရင်ဆိုင်ရပုံကိုအမှတ်ရရဖြစ်နေသေးပဲလို့ဆိုပါရဲအစားအသောက်ကစားအခက်အခဲရှိတာကြောင့်လဲသူဆိုင်ဖွင့်တဲ့အခါမှာအစားအစာတမျိုးရဲတာမဟုတ်ပဲတရုတ်ပီရူအီရန်အမေရိကန်ရုရှားအီတလီယန်အစားအစာအလုံးကိုရောင်းချပါရဲဒါလို့ပြင်ဆင်ရောင်းချတာဟာအစားအသောက်အဆင်ပြေအတွက်တာမဟုတ်ပဲကွဲပြားခြားနားမှုကိုလက်ခံအတိမတ်ပြုဖို့ဆိုတဲ့သတင်းစကားကိုလည်းပါကျင်တာပါလို့ဆိုပါရဲ
We believe that people wake up in the morning.
လူတွေမနေ့ကအေးရကနိုးလာတဲ့အခါကိုလက်ရှိနေထိုင်တဲ့ဘဝကိုအားမလို့အားမရဖြစ်မယ်လို့ထင်ပါတယ်။ဒါကြောင့်တစ်ခုခုလုပ်ဖို့ကျွန်တော်စဉ်းစားမိပြီးအစားအသောက်ရောင်းချတဲ့အပြင်ဒုက္ခရောက်နေတဲ့သူတွေအတွက်ငွေလူချင်းလား volunteer လုပ်မလားလက်မှတ်ထိုးတောင်းဆိုလှုပ်ရှားမှုလုပ်မလားအားလုံးလုပ်နိုင်အောင်စီစဉ်ပေးထားပါတယ
်။ဆိုင်ကိုလာကြသူတွေအနေနဲ့အင်္ဂလိပ်စာသင်ကြားနည်းနေဆက်ဖန်စီထင်းသေးစကန်တွေမှာသွားပြီးတော့ဘလို့အကူအညီပေးနိုင်တယ်လဲစတာတွေနဲ့ပတ်သက်ပြီးတော့လိုအပ်တဲ့အချက်လက်တွေလည်းရရှိနိုင်ပါတယ်။အစားအသောက်လာစားရင်စေတနာဝန်ထမ်းဆောင်ရွက်သူတွေကဒါတွေကိုရှင်းပြပေးရတယ် NGO 5ခုကကိုယ်စားလှယ်တွေကလည်းအလင်းတင်တယ်လို့သူတို့ရဲ့ဆောင်ရွက်မှုတွေအကြောင်းလာရှင်းပြကြပါရတယ် CIR Coalition အဖွဲ့က Brigitte Prince Dellen က
Care Coalition is very specifically
oriented CIA Coalition အနေနဲ့ ICE လူဝင်မှုကြီးကြပ်ရေးရဲတွေဖမ်းဆီးရတွေကိုခံရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးတော့အဓိကကူညီပေးပါတယ်။ Washington Area အတွင်း ICE တွေဖမ်းဆီးထိန်းသိမ်းခံရသူတွေအတွက်ပညာရေးရုံးကဏ္ဍကိစ္စအားလုံးကူညီပေးပါတယ
်။ဆိုင်ကိုလာရောက်စားတောက်ကြသူတွေကလည်းအစားအသောက်အပြင်အကူအညီပေးနိုင်မယ့်နည်းလမ်းတွေနဲ့သိရတာကြောင့်ကျေနပ်ကြတယ်လို့ဆိုပါတယ် Kelly Sullivan က
It's such a great message. Well, first of all, I've heard the food is great.
တကယ်ကိုကောင်းတဲ့အစီအစဉ်မှာဒါအပြင်အစားအသောက်တွေအားလုံးညီဆန်းခွင့်ရတဲ့အပြင်မတူကွဲပြားတဲ့ညီချင်းမှုတွေပေါင်းစည်းပြီး American ပြည်ထောင်စုဆိုတာအင်အားကြီးထွားလာတာဆိုတဲ့သတင်းစကားပါလိုက်နိုင်တာလည်းဖြစ်ပါတယ်
။စားအသောက်ဆိုင်မှာလာအပ်ပေးသူတူဖြစ်တဲ့ Christina Winheaver က
Food and bringing all the different food together from the
ကမ္ဘာနေရာအနှံ့ကလူမျိုးပေါင်းစုံရဲ့အစားအသောက်တွေဒီမှာတွေ့ရတာတကယ်ကိုစိတ်ဝင်စားစရာကောင်းပါတယ်။ဒီစီကလူတွေလည်းကြိုက်ကြတယ်နိ။ကျမကကမ္ဘာပံမှာလောက်တာဆိုတော့ရုံးအဖွဲ့သားတွေကလည်းလူမျိုးစုံတာကြောင့်ဒီနေရာကိုလာလိုက်ရင်ကြိုက်တာစားလို့ရပါတယ်
။အခုလိုမျိုးစားတောက်ဆိုင်တွေဖွင့်တာကြောင့်မတူခြားနားတဲ့လူမျိုးစုံတွေအကြားပိုးပြီးတော့နားလည်မှုတွေရလာလိမ့်မယ်လို့စားတောက်ဆိုင်ပိုင်ရှင်တွေကလည်းမျှော်လင့်နေတာပါခင်ဗျာ။ ကမ္ဘာအင်အားကြီးအမေရိကန်ပြည်အောင်စုအတွင်းတချို့ဒေသတွေမှာမြန်နှုန်းမြင့်အင်တာနက်မသုံးနိုင်မှုဆိုတာကိုသိကြမှာဆိုရင်ယုံကြည်ဖို့ခက်ခဲပါလိမ့်မယ်။ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိတဲ့အခြေအနေအကြောင်းဆက်တင်ပြပေးပါမယ်။နောက်ဗာဂျီးနီးယားပြည်နယ်လူနေကျဲပါတဲ့ဒေသကစိုက်ခင်းမှာအလုလုနေသူတွေအတွက်တော့မနေ့စောစောအလုဆင်းပြီးစိုက်ခင်းအတွက်အသီးအရွက်တွေကိုခူးပုံနေထက်ပြီးတော့ဝယ်ယူသူတွေစီအရောက်ပို့ပေးရတာဟာပုံမှန်လုပ်ငန်းတစ်ခုပါ။အဲဒီစိုက်ခင်းမှာဆိုရင်စိုက်ပျိုးရေးလှုပ်ချင်သူတွေအတွက်စိုက်နီးရေရှည်ထုတ်လုပ်ရေးနဲ့ဈေးကွက်အကြောင်းလဲသင်တန်းပေးပါတယ်။ဒီလုပ်ငန်းအတွက်စိန်ခေါ်မှုကတော့အမျက်ဆွန်းချင်အောင်စနစ်တကျစီမံခန့်ခွဲမှုပဲလို့ဆိုပါတယ်။ Sprouting Farms စိုက်ခင်းက Fritz Boetner က
in order to improve the bottom line for the farmers
ဆိုင်ပြိုးရေးသမားတွေအတွက်တေချာတဲ့အကျိုးအမြတ်ရဖို့ဆိုရင်ဆိုင်ပြိုးရေးဇယိတ်ကိုအကုန်ကျအနည်းဆုံးဖြစ်အောင်စီမံထားရပါမယ်။ဒါမှသာရိတ်သိမ်းဇယိတ်ဖြန့်ချီရေးဇယိတ်ဈေးကွက်ရှာရတဲ့ဇယိတ်ကာမိမှာပါ
။ဒါမှမယ့်လူနေကျဲပါတဲ့ဒေသမှာဖြစ်တာကြောင့်ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိဘဲဖြစ်နေပါတယ
်။ Right now I would say like half of our farmers maybe do not have access to
အခုအနေထားအတိုင်းဆိုရင်ဒီကဝန်ထမ်းတွေရဲ့တဝက်လောက်မှာအင်တာနက်ဒါမှမဟုတ် mobile phone တောင်သုံးနိုင်တဲ့အခြေအနေမရှိပါဘူ
းစိုက်ခင်းတဲ့နိုင်ဝက်လောက်ကမ်းပေါင်းသွားရတဲ့ဟင်တန်းဆိုတဲ့မြို့ကလေးမှာတော့အင်တာနက်သုံးလို့ရပါတယ်တချိန်ကအချက်ချာကျတဲ့မြေထားလမ်းဘေးကမြို့ကလေးဟာအခုချိန်မှာတော့ဒီမြန်နှုံးမြင့်အင်တာနက်ကနေတဆင့်ကဘာကြီးနဲ့ဆက်သွယ်နိုင်နေပါပြီအင်တာနက်တောင်မရှိရင်ကဘာတလွားကဆေးရုံတွေဆရာဝန်တွေနဲ့အခြေဆက်လုပ်ပေးရတဲ့လုပ်ငန်းမျိုးလေဒီမျိုးမှာရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်လုပ်ငန်းပိုင်ရှင်တဦးဖြစ်တဲ့ Ken Allman က
The fact that our team of people in Hinton West Virginia
North Virginia ပြည်နယ် Hinton မြို့မှာနေပြီးအိန္ဒိယက Mumbai Israel က Tel Aviv မြို့တွေကလူတွေနဲ့ဆက်သွယ်ပြီး American တဝိုင်းကပြဿနာတွေကိုဖြေရှင်းရပါတယ်ဒီမျိုးလေးကလူတွေအတွက်တော့ Internet နဲ့ Mobile Phone ကတိတ်ကိုအသုံးဝင်ပါတယ်
ဒေတာရင်းစီးပွားရေးပါဝင်အဖက်ဖက်ကတိုးတက်ဖို့အတွက်ဆောင်ရွက်ပေးရသူတွေအတွက်လည်းအင်တာနက်နဲ့မိုဘိုင်းဖုန်းကမရှိမဖြစ်လိုအပ်တာပါဆက်သွယ်ရေးအဆင်မပြေရင်လုပ်ငန်းတွင်ကျယ်ဖို့အဟန့်အတားကြီးဖြစ်စေလို့လည်းဆိုပါရဲ New River Go ဒေတာဖွံ့ဖြိုးရေးဌာနဥဆောင်ညွှန်ကြားမှု Joe Browse က
Business is expected
စီးပွားရေးလုပ်ငန်းတွေဒီဒေတာကလူတွေကဒါကိုမျှော်လင့်ကြပါတယ်လူတွေနေချင်းစပွဲဖြစ်ဖို့ဆိုလို့ရှိရင်ဆက်သွယ်ရေးကဏ္ဍကအရေးကြီးပါတယ်ခေတ်သစ်ကဘာမှဒါဟာမရှိမဖြစ်ပါ
တောင်စီတောင်တန်းတွေပေါ်များတဲ့ပြည်နယ်လူဦးရေနှေးပါတဲ့ဒေသဆရာတွေကလည်းအင်တာနက်သုံးနိုင်မှုအခွင့်အလမ်းနှေးပါစေတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ
် Our Economic Development Agency works with the state
ကျွန်တော်တို့ဌာနအနေနဲ့အနောက်ဗာဂျီးနီးယားပြည်နယ်စုအဝေးတွေပြီးတော့အင်တာနက်သုံးလို့ရအောင်လို့ထောက်ပံ့ကြီးချင်းငွေတွေရအောင်လို့ကြိုးစားနေပါတယ
်စိုက်ပျိုးရေးသမားတွေအနေနဲ့လည်းဆက်သွယ်ရေးစနစ်ကောင်းမွန်မှသာလုပ်ငန်းတွင်ကျမှာကြောင့်အင်တာနက်မိုဘိုင်းဖုန်းတွေအသုံးပြုနိုင်မှုမျှော်လင့်နေတာပါ Fritz Boetner က
If I'm thinking about the future and we're going to grow these farmers in
Now so you know cycling လုံသားအင်အားတွေလည်းများလာဖို့ရှိတာကြောင့်အလွယ်တကူချက်ချင်းခေါ်လို့ရအောင်ဆက်သွယ်ရေးပိုင်းပို့အဆင်ပြေဖို့လိုပါတယ
်အမေရိကန်ပြည်အောင်စုမှာဆက်သွယ်ရေးစနစ်လှိမ့်မှန်ကောင်းမွန်နေဆိုတဲ့အချက်ဟာပုံမှန်ကိစ္စမျိုးသာဖြစ်ပေမဲ့လည်းလူနေကျဲပါတဲ့အနောက်ဗာဂျီးနီးယားပြည်နယ်လိုနေရာမျိုးမှာတော့အခက်အခဲတွေရှိနေသေးပါဒါပေမဲ့လည်းအင်တာနက် mobile phone ဘယ်တော့မှမသုံးနိုင်ခဲ့တဲ့နေရာမှာအသုံးချနိုင်ဖို့ကြိုးစားနေတာကတော့အားတာချက်ဖြစ်တယ်လို့သူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်မှုအတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါဘသူကိုမဆိုနွေနွေထွေးထွေးကြိုဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လက်သူခစ်တီမော်ရီကပြောပါတယ
် I think people wantto reach out to each other and if
you read the une the u song tin ja de lo tin ma de long jong be kin ne nya le shi me a ya da le kaung a nan le kaung tat taung tat da le shi me so yin lu re la ja ma ba ta chang khu so yin yin jin mo nau khan ma tu ja de ba da paung song nai kan paung song ga lu re la ja ba de a khu lo mit da a sin ma ne chu so ra chang a long ga a la ru taung myan ja da ko twe ya ba de
အနီရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စိတ်ကူးသစ်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်။ Clarkston မြို့မှာဆိုရင်ဒုက္ခသည်ကော်ဖီဆိုင်ဟာအရေးပါတဲ့ဆုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တက်ဆက်ပေးတဲ့တူတာဆုံးလေအမေရိကန်တခွင်းစီစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီစီစဉ်ကိုအင်ကာနေ့မနေ့ခင်မှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်အခုတော့ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ်ပံတဲ့ဤပညာစီစဉ်ကိုနားဆင်ကြရအောင်ပါရှင်
ကမ္ဘာတစ်လောမှာလေးထုညဉ့်ဉန်းမှုကြောင့်တည်ဆုံးရသူကနှစ်ဆင်တန်းနဲ့ချီပြီးရှိနေတဲ့အတွက်
လေးရုညဉ့်ဉဲမှုပြဿနာကိုအရေးတကြီးဖြေရှင်းချက်ဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုတ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးရုညဉ့်ဉဲမှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိုဒီတစ်ပတ်မှာပြောပြပေးပါစီ။ဥပင်း6တွေရာရေကြီးမြေပြိုရာနဲ့မုန်တိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဂျူလ9ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်ဖြစ်နေမြန်မာအစိုးရကမိတ်ဆက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉန်းမှုကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးခဲ့တာပါဟုတ်ပါတယ်လေးရုညဉ့်ဉန်းမှုတွေရောပါအောင်လုပ်တာဟာကဘာကြီးပူနွေးမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဓာတ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉန်းမှုကိုအရင်ဆုံးဖြည့်ရှင်းဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မြန်မာနိုင်ငံအတွက်လေးတူညီညာမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့ Facebook ဆောင်ရင်းလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနေတဲ့နေသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတိတိကျကျသူတို့ကလေးတူညီညာစီအခွင့်အရေးတွေကိုမြို့ပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိကျကျရှိသလားနော်။အဲ့ဒါလုပ်ဖို့လိုရင်နောက်တစ်ချက်ကလူများသုံးနဲ့စနစ်ပေါ့နော်ဘတ်စကာရောတင်မောရောမြေချာရောလင်းညာရောအဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းသူတို့တွားစီရမလို့ဘယ်နဲ့သူအများတကားထဲမှာတွားခြင်းအပြင်ပေါ့နော်လို့ဖို့နံပါတ်တွားတဲ့ account ကို short chat ဖို့ CBN တော်တော်ကောင်းမျိုးတော်ဝင်ချစ်တော်တော်ကောင်းတိုင်းအင်းနေတော်ကောင်းကလမ်းပေါ်မှာဆန်းနေတော်အောင်ပေါ့နော်နံပါတ်လူတွေချော့ချော့မွန်မွန်တွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တဲ့လေ
တဲယူပို့ဆောင်ရေးဟာရုပ်ကျွန်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉန်းမှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာတုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြီးမားသောလေးရုညဉ့်ဉန်းမှုဖြစ်စေတော့အရင်းအမြစ်များကိုပြန်ကြည့်တဲ့ရှင်းရင်းဆွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ပါထင်းချုပ်တဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဓာတ်ငွေတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေစဉ်းရုံးလုပ်ရထောက်ရရရှိမယ်အဲ့လို solution တပါမပဝင်ခြင်းထိန်းသိမ်းဆောက်ရှောက်ဖို့တက်ရောက်မှုပါတယ်ရှိတယ်ဆိုရယ် sensitive အစီရင်ခံစာတွေလုပ်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုရတဲ့ဟာဆောင်ရွက်ပုံမှန်မဟုတ်ဘဲတကယ်ပဲထိတိရောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကနေလေးရုညဉ့်ဉန်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မီးတဲ့အငယ်တွေကိုရှော့ချရမယ်ပေါ့လို့ဆိုမီးလောင်လို့ရှိရင်နေထဲမှာညဉ့်ဉန်းစီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုတ်တဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုတ်တဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစေဖို့နောက်ပြီးတော့နေအိမ်တွေမှာလည်းကုလဲနေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါလေမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ချင်းမှာလည်းဖန်လုံးဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်သစ်ပင်တွေများများလိုတယ
်သစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်သစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
အမှန်ဒီမှာတစ်ပင်နေအရေးအတွက်ညော့သွားတာကတိတ်ခိုးထုတ်တာလည်းအများကြီးပါတယ်အဲ့တော့တိတ်ခိုးထုတ်တဲ့ဟာတွေကိုနိုင်နိုင်နေနေပိတ်နိုင်ရမယ်ဒါတစ်ခုနောက်တစ်ခုကရှင်းစက်တစ်ပင်တွေကိုဟိုရှိနေတဲ့လမ်းအနေမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အပ်ဖင်းနဲ့ခုတ်ချပစ်တာလည်းမလုပ်သင့်ဘူးနောက်တစ်ခုကစစ်တင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလေဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးဘယ်နေရာမျိုးကတော့စိုက်တယ်နဲ့ဘယ်နေရာမျိုးကမစိုက်တယ်လဲဆိုတာမျိုးလေအမျိုးအစားအစနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တယ်နဲ့မဟုတ်သူပြန်ခုန်နေရတယ်နော်ဒီစိုက်တယ်မဟုတ်လို့ရှင်အဲ့လိုမျိုးလုပ်တယ်နဲ့ဘာကြောင့်လုပ်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်နေ tipping the thing up, the Nima solution to the laser ship out soaked carbon dioxide. Or a penny laser she had been solution, carbon dioxide to turn on soap, or a tipping can I'm at a ye party. Now with tipping she didn't actually, Mizilla Jonki Jingo Gawere, or Mizilla Jonga solution is a mighty the pony the luna pono. Now, bro, Mizilla Mapjonga the German.
Now, Yebare, a Chetacuga, Ninian, Pisiri, Santonine, Sayon, Loyondry, Logan, Bamigo, Senator, Dama, Bibu, Pipari.
She is a say, Oloyoniga, the car, Solokan Pilushin, the local lay puppet, Kama, the local yet, our local, Uber in a line of old local, Amadan Kennedy.
Talking about the season disappeared, they banned any business in Gomena Passani, Meneke Malay, now the champion Biro Nazi Ninja Varation. A Kutol and Beni and Yako, Niganis and IT season Sasongo, Tanujin PPJ, Nyasa, Niganis, Satan IT, Lila Mita Diakoze, Line to Mita Nasanga, Tons and Nitogani, Pianbiro Nazi and Ninja Vare, Vio American Tanya Taujani Yavai season to go Muro, Washington, Tizigani, Tai told him Beni Varation. A good dog and in Yavai, take down your needed 3 inch in Choku, go on and look up your Japi Bow mission.
You are going to hear a mural link when any Piantepi, the Michagi, Pichagaga, Luvout Yakon Sacha, the Somare, Ukraine Kither in Lia, Miss Sanone Picara, Motaja, even Yapeli Yantana Chigiga, Piola Bare, Miss Sanone Pichakara, Mota Sura, Dijarejo, Ali of Tazaraga, the Nidrinza Shilman Yensan Dorava. Even Titan Tamutiago, American Ali Yangani, Totan Lightable, Letumpian and Nine, American Tati, Chisatare, Iran and Alitas Kangu, Iranga, Petrita, Miss Antonine, Takate Nimaway, Li and Pichadora Pipare. The Maton at Tran in a Iran and Abo Nota Sia, Ye Yume Suing, Congress to a Tipuce Yayame, Sompecha Tiaku, Attack at Mokra Kuzari, Amyazuna Tenchotare, Alutoma, Tipulapare. Menunga, Mekoya Maro, the Maria Republican Partiga, Kuzle Tonya Pawe, Taukame, Niana Salime, Kankome, Dia Kuza Limene, a deep Ugarava, a Laru Sompecha Tiaku, Telotoma, Shidrimpate, Mekoule season Tavare. The other night she championed, she's remembered now my manning and Ulayama Pidejo, the owner and Jai Winnie Tanaga, the Niver Tipuare, the Mara Uimie, Pichaja, Nangano Keys and P. She's remembered Tauchan and Sinima, the manning and Ulama Pidejo, the owner and Jai Winnie Tana. Piawinadu, watching young Kukabi, Mamananga say at Tiltenu, Faceo Sanenama, Popia Giraba, Tasuin, Natown say, Nitema, Tiltumraye, Pramazo Nangano Keys in Pitalu, Mamanango, Sakone to Pramazoche, Tiltumra do ye, Keys in Lepipare.
Doctor Nina will take down young need and hang at the garden named the Madrin, Jinchoku, Gualu, Biopiapi, Doravashe, a cognac is a Tolo Yemuga, Goya Nampi, Dampa, Engineer Garo, Iden, Urgu Pipare, Menapan Sanini Menape. တနိုင်းစာအစီအစဉ်တွေကိုတော့လိုင်းတို့မီတာ32 40 42 ဒုတိယနိုင်ဝတ်မှာလိုက်လံမီတာ190ကိုဇေရိုကနေနားဆင်နိုင်ကြပါလိမ့်ရှင်ဗီအိုသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေဗီအိုကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.